ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံကြီးစင်ကနေတိုးတက်မှုအဆင့်တစ်ဆင့်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရော့ဆူခွန်ကပြောပါတယ်
။အမိုင်းနယ်ယင်းစမိုင်းဘာမ်ကနုံការចរចាក្នុងការពិភាក្សាជាមួយនឹងមេដឹកនាំរបស
់ Myanmar កងဆောင်နဲ့ဒီဆက်ဆက်ညှိနှိုင်းမှုအတွင်းကျွန်တော်တို့ရခဲ့တာကအာဆီယံကောင်းဆောင်တွေသဘောတူထားတဲ့၅ချက်ပါဘုံသဘောထားဖို့အကောင့်တွေပေါ်ရေးတိုးတက်တဲ့အဆင့်တစ်ဆင့်နဲ့အတူစိတ်ကောင်းတဲ့အပြုသဘောဆောင်ရလဒ်တစ်ခုဖြစ်ပါတယ်လို့ဝန်ကြီးဆိုခွန်ကပြောပါတယ်။မြန်မာနိုင်ငံကြီးစင်ကနေကမ္ဘောဒီးယားနိုင်ငံဖနုံးပင်လေဆိပ်ကိုဒီနေ့ပြန်ရောက်လာပြီးတဲ့နောက်လေဆိပ်မှာလုပ်တဲ့ဒင်းစာရှင်းလင်းပွဲတွင်ဝန်ကြီးဆိုခွန်ကအဲ့လိုပြောသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကိုလာတဲ့ပထမဆုံးနိုင်ငံခေါင်းဆောင်ဝန်ကြီးဆိုဟွန်ဆန်ရဲ့ဒီခီးစင်ကိုမြန်မာနိုင်ငံလွှဲမှာရောနိုင်ငံပြင်ပမှာပါပြစ်တင်ဝေဖန်ခဲ့ကြတာပါ။ဒီခီးစင်ဟာစစ်တပ်အာဏာသိမ်းတာကိုတရားဝင်မှုပေးတယ်လို့ပြစီရဲလို့ကန့်ကွက်သူတွေကပြောကြပါတယ်။ဝန်ကြီးဆိုခွန်ကတော့ဒီစစ်ဆန့်ညှိနှိုင်းမှုတွေရဲ့ဒုတက်မှုနဲ့ဒီလိုသဘောတူညီချက်မျိုးတွေကိုကန့်ကွက်သူဘယ်သူမှဆိုဟာစစ်ပွဲကိုလူလားသူတွေမြန်မာနိုင်ငံပြန်ပြီးတည်ငြိမ်အေးချမ်းလာတာကိုမတွေ့မြင်ချင်သူတွေသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဇွန်နေဝဲတွင်စစ်ကောင်စီကဖမ်းဆီးတရားဆက်ဆိုထားတဲ့ဩစတြေးလျစီးပွားရေးပညာရှင်ရှွန်တန်းလုံးနဲ့ပတ်သက်ပြီးတော့လဲပြောဆိုခဲ့တယ်လို့ဝန်ကြီးဆိုခွန်ကပြောပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးမရီးစ်ဖိန်းရဲ့ဗန်ကြားချက်အရရှောင်းတန်းလုံးနဲ့ပတ်သက်လို့ပြောဆိုခဲ့တာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရှောင်းတန်းလုံးအပေါ်ဆွေးဆူထားတဲ့အမှုတရားရုံးရဲ့စစ်ဆေးစီရင်မှုအဆုံးသတ်တဲ့အခါသူ့အနေနဲ့စဉ်းစားမယ်လို့တုံ့ပြန်ခဲ့ကြောင်းနဲ့ဝန်ကြီးချုပ်ဟွန်ဆန်စီကိုတရင်ကောင်းနဲ့ပြန်ဆက်သွယ်ပါမယ်လို့ကြေညာပေးခဲ့တဲ့အကြောင်းဝန်ကြီးဆိုခွန်ကပြောပါတယ်။